တော်ရကြီးများမြာအီရန်နဲ့ပတ်သက်တဲ့သမ္မတဘုရှ်အင်္ဂါနေ့ကပြောကြားတဲ့မိန့်ခွန်းကိုပါတီလိုင်းအလိုက်ဝေဖန်ပြောကြားကြပါတယ်ဗီအိုရဲ့ဒေဘရာတိတ်အဲ့ဒီအကြောင်းကပီတာဟီကနေသတင်းရေးသားပေးပို့တာကိုကျွန်တော်ကပဲတင်ပြပါမယ်မြာတော်ရကြီးများမြာကွန်ဂရက်စ်ကရီပပ်လီကန်အမတ်တွေကမဒဘုရှ်ရဲ့တနိဌာန်ပြင်ပြပုံကိုချီးကျူးနေကြပါတယ်အထက်လွှတ်တော်လက်ထောက်အမတ်များစုခေါင်းဆောင်မစ်မက်ကော်နယ်ကမစ္စတာဘုရှ်အီရန်နဲ့ပတ်သက်ပြီးချမှတ်ထားတဲ့လမ်းကြောင်းတိုင်းလိုက်နေတဲ့အတွက်သူကျင်နာကြောင်းပြောပါတယ
် Our work in Iraq is challenging but it is a noble endeavor an endeavor in which progress
အီရန်မှာကျွန်တော်တို့ရဲ့လုပ်ငန်းကြီးမားလာပါတယ်ဒါပေမဲ့မြင့်မြတ်တဲ့လုပ်ငန်းဖြစ်ပါတယ်မြင့်တင်တဲ့မြတ်တိုးတက်မှုတွေရရှိနေတဲ့လုပ်ငန်းဖြစ်ပါတယ်အဲ့ဒီလုပ်ငန်းအကြောင်းကိုသမ္မတဘုရားကပြီးခဲ့တဲ့ညကအလွန်ပြတ်ပြတ်သားသားပြောကြားခဲ့ပြီးဖြစ်ပါတယ်လို့မစ်မက်ကော်နယ်ကပြောပါတယ်ဒါပေမဲ့ဒီမိုကရက်အမတ်တွေကတော့သမ္မတဟာအီရတ်မှာဘလို့အောင်မြင်နိုင်တယ်ဆိုတဲ့အစီအစဉ်နဲ့ပတ်သက်လို့တိတိကျကျမရှိဘူးလို့ပြောကြပါတယ်။သမ္မတဘုရှ်အစိုးရဟာသဘုံထားမှုကိုနှိမ်ဖို့ကြိုတင်ပြင်ဆင်ခြင်းမရှိဘဲနိုင်ငံတည်ငြိမ်အောင်ဆီးရီးယားနဲ့နေကြားကိုလုံခြုံအောင်နိုင်ငံခြားကတိုက်ခိုက်ရေးသမားတွေဆီးရီးယားကနေအီရတ်ထဲကိုဝင်လာပြီးသဘုံတွေနဲ့ပေါင်တိုက်နေတာကိုကာကွယ်ဖို့လုံလောက်အောင်စစ်သားတွေမပို့ဘူးလို့ပြောကြပါတယ်။ရော့ဒ်အိုင်းလန်ပြည်နယ်ဒီမိုကရက်လွှတ်တော်အမတ်ဂျက်ဖီဟာအချက်လွှတ်တော်လက်နက်ကိုင်အမှုသားများကော်မတီဝင်တူဖြစ်ပါတယ်။သမ္မတကအီရတ်ကိုဝင်တိုက်ရတဲ့အကြောင်းရင်းကိုသူကပြန်နာလုပ်ပြီးပြောပါတယ်
။ He suggests that he really staged an elaborate trap to lure in thousands of terrorists into Iraq so that it could be destroyed.
သမ္မတကသူဟာထောင်ပေါင်းများစွာသောအကြမ်းဖက်သမားတွေကိုအီရတ်ကိုမျှခေါ်ပြီးအမေရိကန်ရဲ့လမ်းမတွေပေါ်မှာမဟုတ်ဘဲအီရတ်ရဲ့လမ်းမတွေပေါ်မှာသူတို့ကိုချေမှုန့်ပစ်ဖို့ထောင်ချောက်ထောင်ထားတာလို့ပြောပါတယ်တကယ်ကတော့အဲ့ဒီထောင်ချောက်ကသဘုံထားမှုကိုညှောလင့်မထားပဲချောင်းမြောင်းတိုက်ခိုက်ခံရဖို့ဖြစ်ပါတယ်ကျွန်တော်တို့ကအဲ့ဒီနိုင်ငံတဲကိုဝင်လာကြတဲ့နိုင်ငံခြားကျမ်းဖက်သမားတချို့ကထောက်ပံ့နေတဲ့တိုက်ပွဲနဲ့ရင်ဆိုင်တိုးနေပါတယ်လို့ဂျက်ဂရီကပြောပါတယ်သမ္မတဘုရှ်အီရတ်ကစစ်ကို2000ခုနှစ်စက်တင်ဘာလ7ရက်နေ့ကအမေရိကန်နိုင်ငံကိုအကျမ်းဖက်တိုက်ခိုက်တာနဲ့ထပ်မံဆက်ဆက်တဲ့အတွက်လဲဒီမိုကရက်တွေစိတ်ဆိုးကြပါတယ်တဲလွတ်တော်ထောက်လန်းရေးကော်မတီမှာအနောက်ဗာဂျီးနီးယားမှာရော့ကဖဲလာဟာထိပ်တန်းဒီမိုကရက်ဖြစ်ပါတယ်။သူက
nothing to do with Osama bin Laden, it had nothing to do with Al-Qaeda, it had nothing to do with September 11th.
အီရတ်စစ်နဲ့ Osama bin Laden နဲ့ဘာမှမဆိုင်ပါဘူး။ Al-Qaeda နဲ့လည်းဘာမှမဆိုင်ပါဘူး။စက်တင်ဘာလ7ရက်နေ့ကကျမ်းပဲတိုက်ခိုက်ခံရတာနဲ့လည်းဘာမှမဆိုင်ပါဘူး။သမ္မတအဲ့ဒါတွေကို3-4ချိန်ထည့်ပြောပါတယ်။3-4ချိန်ကြီးညွန့်ပြောကြပါတယ်။သမတအားဒါကိုတိတ်ကြိုက်ပါတယ်အဲ့ဒီဖြစ်ပျက်တွေနဲ့ဆရာဟူစိန်ဘာမှမဆိုင်ပါဘူးပြီးတော့အီရတ်မှာမရှိတဲ့လူတွေအစုလိုက်အပြုံလိုက်ပေသေးတဲ့တနက်တွေနဲ့လည်းဘာမှမဆိုင်ပါဘူးလို့ပြောပါတယ်အိမ်မြူပြောခွင့်ရပုဂ္ဂိုလ်စကော့မဂလန်ကဒီမိုကရက်တွေဟာသမတဘုရှ်ကစက်တင်ဘာလ7ရက်နေ့ကိုညွှန်းတာကိုတလွဲတကျော်ပြောနေကြတယ်သမတကစက်တင်ဘာလ7ရက်နေ့အဖြစ်ပျက်ကြောင့်အီရတ်ကိုတိုက်ရတယ်လို့ဆင်ကြီးပြောင်းပြီးပေးနေတာမဟုတ်ပါဘူးအန်ဒရီတွေကိုရင်ဆိုင်ဖို့ကိုကသွားတိုက်ဖို့အရေးကြီးတာကိုပြောတာပါလို့ဆိုပါတယ်အထက်လွှတ်တော် Republican Policy Committee ဥက္ကဋ္ဌအထက်လွှတ်တော်အမတ်အရီဇိုနာပြည်နယ်က John Kyle ဟာသမ္မတ Bush နဲ့သဘောတူပါတယ်ဘယ်တော့အမေရိကန်တပ်တွေဆုတ်ခွာမယ်လို့အချိန်စရာပေးလိုက်ရင်ရန်သူတွေရဲတင့်လာမှာဖြစ်ပါတယ် Democrat တချို့ကလည်းအဲ့ဒီလိုအချိန်စရာပေးတာကိုမကြိုက်ကြပါဘူးဒါပေမဲ့အီရတ်မှာစစ်ရေးရရှင်သန်ရပ်တည်နိုင်ပြီးတည်ငြိမ်တဲ့ဒီမိုကရေစီဖြစ်လာရေးကိုတိုးတက်မှုရှိလာတာနဲ့မြတ်အမေရိကန်တပ်တွေကိုတဖြည်းဖြည်းယုံသိမ့်တာကိုလိုလားကြပါရယ်ခင်ဗျာ